အရင်သတင်းပတ်ထဲမှာရန်ကုန်မြို့ကဆော်ဒီကီယာရေကြောဗလီမီးလောင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အရဒါဟာပေါ်ဆာမီဖြစ်တယ်ဆိုတာကိုထုတ်ပြန်လိုက်ပါတယ်ဒီသတင်းထုတ်ပြန်ချက်ကိုအစ္စလမ်ဘာသာရေးအဖွဲ့ကြီး၅ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့အဖွဲ့ချုပ်ကလက်ခံတယ်လို့ပြောဆိုလိုက်ပါတယ်ကလေးငယ်တွေတည်ဆုံးခဲ့ရတဲ့မီးလောင်မှုဟာမီးအမြင့်ဆက်ပူချိန်လွန်ကဲရာကမီးစာလောင်တာဖြစ်တယ်လို့သတင်းကထုတ်ပြန်ပါတယ်ဒီအကြောင်းဖြစ်ဆုံးကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကဆက်ပြောပြမှာပါရှင
်ဟုတ်ကဲ့ရန်ကုန်မြို့ဗိုလ်တထောင်မြို့နယ်48လမ်းရေကြောပလီမီးလောင်မှုဟာဒီလ2ရက်နေ့မနေ့အစောပိုင်း2နာရီကျော်မှလောင်ကျွမ်းခဲ့တာဖြစ်ပြီးဗလီမာဘာသာရေးစာပေတင်ကြားနေတဲ့ကလေးငယ်13ယောက်အသက်ဆုံးရှုံးခဲ့ရပါတယ်ဒီမီးလောင်မှုဖြစ်ပွားခြင်းဟာမြန်မာပြည်အလဲပိုင်းမှာဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားနေတာနဲ့တိုက်ဆိုင်နေတာကြောင့်ပြင်ပကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလားဆိုပြီးတန်တရားတွေလည်းဖြစ်ပေါ်ခဲ့ပါတယ်။မီးလောင်တဲ့နေ့မှာပဲရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစုံစမ်းရေးကော်မရှင်ကိုချက်ချင်းဖွဲ့စည်းပြီးအဖြစ်မှန်ကိုစုံစမ်းလေ့လာစေခဲ့ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ကသူတို့ရဲ့တွေ့ရှိချက်ကိုဗုဒ္ဓဦးနဲ့ညနေပိုင်းကသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ခဲ့ရမှာတော့ဒီထုတ်ပြန်ချက်ကိုအစ္စလမ်ဘာသာရေးအဖွဲ့ကြီး၅ဘွဲ့ကလက်ခံခဲ့တယ်လို့မော်လဝီအဖွဲ့ချုပ်ရဲ့အထွေထွေတွေ့ရင်မှုဟာဂျီဦးကျော်ဆိုးကပြောပါတယ်
။ဒီနေ့ကပေါ့နော်ညနေ 4:30 မှာခေါ်တဲ့ဘာသာရေးအဖွဲ့စည်းများကိုခေါ်ယူတွေ့ဆုံပြီးတော့ရှင်းလင်းတင်ပြတယ်အဲ့ဒီအစီအခံစာကိုစစ်ဆေးချက်တွေ့ရှိချက်ပေါ့နော်သုံးချက်ချက်ဆိုပြီးတော့ဒီတော့ရပုံမှာတင်ပြတယ်အဆအဆုံးဝန်ကြီးချုပ်ကိုလည်းဖတ်ပြတယ်အဲ့ဒီပုံမှာ၅ဖွဲ့စလုံးကလည်းဟိုဘာမှဒီအဲ့ဒီပုံမှာတန်တရားစိတ်မရှိဘဲနဲ့အကန့်ခွဲရမရှိဘူးဒါမှန်ကန်တဲ့လုံဆောင်ချက်စစ်စစ်တယ်အဲ့ဒါဝန်ကြီးချုပ်ကတော့မှအားလုံးကကျေးဇူးတင်တယ်ဆိုတဲ့ဟာကိုပြောပြီးတော့ကျွန်တော်တို့ပြန်လာကြပါတယ်
အစ္စလမ်ဘာသာရေးအဖွဲ့ကြီး၅ဘွဲ့ကတော့အိုလမ္ပါသာသနာပညာရှင်များအဖွဲ့ချုပ်အစ္စလမ်သာသနာရေးရာဌာနချုပ်မြန်မာနိုင်ငံလုံးဆိုင်ရာမော်လဝီအဖွဲ့ချုပ်မြန်မာမွတ်စလင်လူငယ်များဘာသာရေးအဖွဲ့ချုပ်မြန်မာမွတ်စလင်အမျိုးသားရေးရာအဖွဲ့ချုပ်တို့ဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကမီးလောင်သွားတဲ့ဗလီနဲ့စာတင်ကြောင်းကိုလည်းပြန်လည်တိဆောက်ရမှာကူညီဆောင်ရွက်ပေးမှာဖြစ်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်မှာတော့မီးအမြင့်ဆက်အပူရှင်လွန်ကဲရာကမီးစားလောင်တာဖြစ်ကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ကိုရန်ကုန်မြို့တော်လျှက်စစ်ဓာတ်အားပေးရေးအဖွဲ့ရန်ကုန်တိုင်းဒေသကြီးမိသက်ဦးစီးဌာနရန်ကုန်တိုင်းဒေသကြီးသာသနာရေးဦးစီးဌာနရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးရုံးရန်ကုန်အရှေ့ပိုင်းခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့စစ်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနကထိပ်ပိုင်းတာဝန်ရှိသူတွေနဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကော်မရှင်ကအသက်မသေးပဲလွန်မြောက်လာတဲ့ကလေးငယ်3ဦးအပါအဝင်ဗလီမာနေထိုင်သူတွေအစ္စလမ်ဘာသာရေးအဖွဲ့ကတာဝန်ရှိသူတွေနဲ့မီးလောင်မှုနဲ့ပတ်သက်တဲ့ဌာနဆိုင်ရာဝန်ထမ်းတွေပါဝင်ကူညီသူတွေကိုစစ်ဆေးမေးမြန်းခဲ့ပါတယ်။ဒီမီးလောင်မှုနဲ့ကလေးတွေတေဆုံးရမှုမှာတာဝန်ရှိတဲ့ဗလီစီယာ2ဦးကိုတော့ပြည်မှုဆိုင်ရာဥပဒေအရရေးယူသွားမှာဖြစ်ပါတယ်။ကလေးငယ်တွေတေဆုံးရမှုကတော့မီးလောင်မှုကြောင့်မီးခိုးမှုန်ပြီးအောက်ဆီဂျင်ပြတ်တေဆုံးခဲ့ရတယ်လို့ကနအူးသတင်းတွေမှာဖော်ပြထားတာဖြစ်ပါတယ်။